ရခိုင်ပြည်နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့အရခတ်တပ်တော် AA အကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်နေကြမှာပဲ။တရုတ်နိုင်ငံကစီမံကိန်းတွေရှိရာကြောက်ဖြူမှာလည်းစစ်ကောင်စီကလုံခြုံရေးတိုးမြင့်လိုက်ကြောင်းဒေသခံတွေကပြောပါတယ်။ကြောက်ဖြူမှာစစ်ကောင်စီလုံခြုံရေးတိုးမြင့်လိုက်တဲ့တချိန်ထဲမှာပဲစစ်ဆေးမှုတွေနဲ့အဖမ်းအစီတွေလည်းရှိနေတယ်လို့မြို့ကန်တွေကပြောပါတယ်။ရခိုင်ပြည်နယ်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြပေးပါပါခင်ဗျာ။
ရခိုင်ပြည်နယ်ကတောင်ကုန်းကွာအန်းနဲ့မောင်တော်မြို့နယ်တွေကိုအရခတ်တက်တော်အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဒီကနေ့အထိပြင်းထန်နေပါတယ်။ရခိုင်တောင်ပိုင်းကတိမ့်ပိုက်ရန်ကြန့်ရှိနေသေးတဲ့မြို့နယ်၄ခုတည်းကတောင်ကုန်းနဲ့ကွာမြို့နယ်နှစ်ခုကိုအေအေဘက်ကထိုးစစ်ဆင်နေတာဖြစ်ပြီးစစ်ကောင်စီတက်စကန်တချို့ကိုတိမ့်ပိုက်ထားပြီးဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်။အခုလိုရခိုင်တောင်ပိုင်းတိုက်ပွဲတွေဇက်တိုက်ပြင်းထန်နေလာတာကြောင့်တရုတ်စီမံကိန်းတွေရှိနေတဲ့ကြောက်ဖြူမြို့နယ်မှာလည်းစစ်ကောင်စီကလုံခြုံရေးတိုးမြင့်ပြီးတော့ဖမ်းဆီးစစ်ဆေးရာတွေလှုပ်ဆောင်လာတယ်လို့မြို့ကန်တွေကဆိုပါတယ်။မနေ့ညနေပိုင်းကလည်းကြောက်ဖြူဒေသခံလူငယ်တို့ကိုစစ်ကောင်စီကဖမ်းသွားတယ်လို့မြို့ကန်တို့ကပြောပါတယ်
။လုံခြုံရေးအနေထားကတည်းကမြို့ပေါ်မှာသူမသိခံလို့ချင်းတော့ကဟိုလိုက်ဖမ်းဆီးမှုတွေရှိတာပေါ့နော်။မနေ့ကညကလည်းနှစ်ယောက်ဆွဲခေါ်တာကောင်းလင်းရအတူစစ်စစ်တာဟုတ်တယ်တော့ညာဆိုရင်တော့ခါဟိုတက်နေဆုံးအပြင်ကိုမထွက်လာတော့အကောင်းဆုံးပေါ့နော်အဲ့လိုတွေ့လို့ရှိရင်တော့သူစစ်စစ်မင်းများတွေအပြင်ခါလို့ရှိရင်အဲ့လိုရှိခေါ်တော့အဲလူကြီးပိုင်းတွေဆိုရင်တော့တိုက်တာသူကကောင်းဟိုအလေးဟိုအရင်မယူဘူးပေါ့နော်အဲလူငယ်ပိုင်းတွေအဲအဲလူငယ်တွေလူလာပိုင်းတွေအဲ့ဒါကျန်တဲ့ပုံတွေကဒီတော့ခရင်တိုက်ချစ်ချင်းမြညာတာပေါ့နော်
အခုလိုဖမ်းဆီးစစ်ဆေးမှုတွေများလာသလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အခြေအနေတွေကြောင့်ငွေကြေးတက်နိုင်တဲ့မြို့ခံတော်တော်များများကတော့နေရက်ဆွန့်ခွာပြီးတော့ပြည်မဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။မြို့တွင်းမှာရှိနေသူတွေအနေနဲ့လည်းလုံခြုံရေးကျန်းမာရေးအဆအဆအရာရာစိုးရိမ်နေရတယ်လို့မြို့ခံတူကပြောပါတယ်။
ကြောက်ဖြစ်ဆိုလို့ရှိရင်စစ်ပွဲကတော့ဤတစ်ထက်ဤလာတာပေါ့နော်ဤရင်ဖြစ်ရင်လေမြန်မြန်ဖြစ်လို့ပဲဒီသူအနေနဲ့တရားအနေနဲ့ကတော့ညောအရင်မြန်မြန်ပြီလေမြန်မြန်အေးချမ်းပြီပေါ့နော်အဲ့တော့ပဲအဲ့လိုပဲခံယူထားတယ်ဟိုမျိုးပေါ်မှာနေကိုယ့်အိမ်မှာပဲကိုနေရတာဒီနေ့ဝင်လာမလဲပေါ့နော်ညချုံနေဒီနေ့အချစ်ချစ်ဆေးလာမလဲတူဒီမဟုတ်တယ်တယောက်ယောက်ကများအဲ့လိုအမတ်တခုလုပ်ပြီးရင်အဲ့လိုကြောက်ကြမလားအဲ့လိုဒါတွေးမိတာပေါ့နော်ညာညာဆိုလဲ
ဒါအပြင်ကြောက်ဖြူမျိုးနယ်ကမျိုးဝင်မျိုးထွက်တွေကိုလည်းစစ်ကောင်စီကပိတ်ထားသလိုစားတောက်ကုံတွေကိုလည်းကန့်သက်ထားတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့လည်းသူကဆက်ပြောပါတယ
်အဲကြောက်ဖြူမှာတကစားဝတ်နေရတာကနေနေကြက်ကြက်တေးတေးတော့အရှင်နေရတာတကြတည်းတည်းနဲ့ဖြစ်နေတယ်ပြီးရင်ဟိုလမ်းပန်းဆက်တယ်ဆိုရင်လည်းဟိုခက်ခက်ခက်ခက်ပေါ့နော်တကဟိုဟိုဘာပိုက်ဆိုးထားတဲ့နေရာတွေကိုကြရင်လည်းဟိုသူဒီမှာခွင်းတောင်းပြီးရင်လည်းဖြတ်ကျော်ရရဲ့တခါတည်းလေးဖြတ်ကျော်ခွင်းမပေးဘူးပေါ့နော်အစားကုန်တယ်အစားကုန်တယ်ဆိုရင်လည်းဟိုမြို့ပြင်ကိုလုံးဝအပြင်ကိုမထွက်ရဘူးပေါ့နော်အဲမြို့တွင်းမှာပဲအဲ့လိုမြို့တွင်းမှာလည်းတခါတလေအဲ့လိုအိမ်တွေမှာကြရင်ဟိုနည်းနည်းတိုးလောင်ထားထားတိုးလောင်ထားအဒီကိုတွေးတော့ဟင်းကလေးဒုတိယအဖမ်းဆီးအညစ်အကြေးပါန
ော်ရခိုင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်ထားကြောင်းအေအဖွဲ့ကပြောဆိုထားပါတယ်။ကြန့်ရှိနေသေးတဲ့ရခိုင်ပြည်နယ်မြို့နယ်ခုနှစ်ခုကအန်းတောင်ကုန်းကွားနဲ့မောင်တော်မြို့နယ်တွေကိုအေအဘက်ကတိုက်ခိုက်နေဆဲဖြစ်ပြီးအများစုကိုထိန်းချုပ်ထားနိုင်ပြီလို့လည်းအေအဖွဲ့ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။